နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးအဖွဲ့ခေါင်းဆောင်တမရာယုံလုံခြုံရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်နိုင်ဦးကို ဒီကနေ့အောက်တိုဘာလ17ရက်နေ့မှာနိုင်ငံတော်လျှို့ဝှက်ချက်အုပ်ဒေချိုးဖောက်မှုနဲ့ထောင်စဲနှစ်နေပြီးတော့အထူးတရားရုံးကပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဦးအောင်နိုင်ဦးအပေါ်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့လည်းစစ်ကောင်စီကထပ်မံဆွဲဆိုထားတာမို့ထပ်မံရင်ဆိုင်ရအောင်မလို့တရားရည်သတင်းရောက်ကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုမဆုမြတ်မုံကပြောပြပေးပါပါရှင်။
ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးအဖွဲ့ခေါင်းဆောင်တမရာယုံလုံခြုံရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်နိုင်ဦးကိုစစ်ကောင်စီက2017အောက်တိုဘာမှဖမ်းဆီးခဲ့ပြီးတော့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အုပ်ဒေပုံမှ3တိကားငယ်နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီနေ့အောက်တိုဘာ17ရက်နေ့မှာတော့ဒီအမှုအတွက်နေပြီးတော့အထူးတရားရုံးကထောင်ဒဏ်10နှစ်ချမှတ်လိုက်တာပါ။ကျိုးပေးကွက်မ ကပြောပါတယ
်သူ့ကိုလှုပ်ရဲ့ FB နဲ့ခြားတာပြင်းနေတယ်နံပါတ်၁ကသူ့ကိုစာဆွဲတာကကိုကိုတင်မီဖုန်းထဲမှာတွေ့လို့ဆိုပြီးဆွဲတာသူ့တော့ဘာမှမမီကိုတင်မီဖုန်းထဲမှာသူ့ဟာတွေ့တာတွေ့လို့သူ့ကိုဆွဲတာအဲ့ဒါနဲ့လွယ်ပြီးတော့အကြံဖက်ပါချက်ပြီးတော့ပုံမှန်တစ်ခုဖတ်တာဆွဆွဲတယ်မှာတော့တက်တက်နဲ့ပတ်သက်တဲ့ဒီကလုံးတွေပါလေအတုံးလုံးတွေပါပါလေ
ဦးအောင်နိုင်ဦးဟာဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အများစုမှာလိုက်ပါခဲ့သူဖြစ်ပါတယ်။ဦးအောင်နိုင်ဦးကို1012ချတာဟာဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးအဖွဲ့ခေါင်းဆောင်ဟောင်းဖြစ်လို့မဟုတ်ဘဲနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်လို့ထောင်ချတာဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။နေပြည်တော်အထူးတရားရုံးမှာအမှုစစ်ဆေးတာတွေရောစီရင်ချက်ချချိန်မှာပါပြင်ပလူတွေလာရောက်ခွင့်မရှိသလိုရှင်းနေတွေကိုလည်းသတင်းမီဒီယာတွေကိုအမှုအကြောင်းပြောဆိုခွင့်စစ်ကောင်စီဘက်ကတားမြစ်ထားပါတယ်။သူနဲ့အတူဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးတာဝန်ယူခဲ့တဲ့တပ်တော်ဆောင်ဒေါ်ချယ်ရီထက်ကိုလည်းတမရအကြီးညိုပြက်အောင်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန်905-ကကြီးနဲ့ရောရဲစီကန်ထိမ့်သိမ်းရင်းနဲ့ပါစစ်ကောင်စီကတရားစွဲဆိုပြီးထောင်ဒဏ်5နှစ်ပြစ်ဒဏ်ချထားပါရဲ့ရှင်